မြန်မာနိုင်ငံမှာတိုင်းဒေသမျိုးနွယ်စုတွေအကြားခွဲခြားဆက်ဆံခံရမှုတွေဘာသာရေးနဲ့ပတ်သက်ပြီးဖိနှိပ်ချုပ်ချယ်ခံရတာတွေအပြင်ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးဘလို့ဆောင်ရွက်သင့်နေဆိုတာကိုအဖြေရှာဖို့အတွက်ဒီဆွေးနွေးပွဲကိုကျင်းပနေတာဖြစ်ပါတယ်။ရိုဟင်ဂျာပြဿနာဟာဘင်္ဂလားဒေ့အစိုးရနဲ့မြန်မာအစိုးရကြားပြဿနာဖြစ်ပြီးဗုဒ္ဓဘာသာနဲ့အစ္စလာမ်ဘာသာကြားပြဿနာမဟုတ်ကြောင်းဆွေးနွေးကြတာတွေရှိတယ်လို့သိရပါတယ်။ဒါအပြင်မြန်မာနိုင်ငံအနေနဲ့လူမျိုးစုလက္ခဏာအသွင်ပြင်မပြောက်ပြက်အောင်ထိန်းသိမ်းရမှာမှန်ပေမဲ့တစ်ဖက်မှာလည်းရိုဟင်ဂျာတွေကိုဖိနှိပ်ဆက်ဆံလို့မရဘူးဆိုတဲ့ဆွေးနွေးမှုတွေလည်းရှိပါတယ်။ဒီဆွေးနွေးပွဲမှာရိုဟင်ဂျာဆိုတဲ့အတုံးနှုံနဲ့ပတ်သက်ပြီးသဘောထားမတူညီမှုတွေရှိခဲ့ကြပါတယ်။မြန်မာနိုင်ငံမှာ1986ခုနှစ်ကတည်းကရိုဟင်ဂျာဆိုတဲ့အတုံးနှုံရှိခဲ့တယ်လို့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးဆွေးနွေးရမှာတရားလွှတ်တော်ရှေ့နေဦးသိန်းတန်းဦးကဆွေးနွေးခဲ့ပါတယ်
ကျွန်တော်ချင်းပြတာတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံမရှိဘူးဆိုတာမဟုတ်ဘူးကျွန်တော်1986မှန်ရပြီအရေးခင်းတဲ့ထောင်ကြတဲ့တက္ကသိုလ်ကျောင်းသားဘဝထောင်ထဲမှာမူဂျာဟစ်တပုံနေနေနေခဲ့ရတယ်သူကသူတို့မူဂျာဟစ်လို့ခေါ်တယ်သူတို့တော့မူဂျာဟစ်တင်းပေါ့နော်ဒါပေမဲ့သူတို့အဖွဲ့အစည်းကတော့ RSO ရိုဟင်ဂျာ Assassin Organization သူတို့တပ်ကရိုဟင်ဂျာ Separation Army RSA ပေါ့နော်အဲ့တော့အဲ့ဒီရိုဟင်ဂျာဆိုအတုံးကတော့ရှိခဲ့တယ်နောက်တစ်ခါဥနုလက်ထက်မှာရိုဟင်ဂျာတန်လွှတ်ဌာနကိုရှိတယ်ဗမာအတံမှာတရားဝင်လွှင့်တဲ့ဟာပေါ့နော်အဲ့တော့ရိုဟင်ဂျာမရှိဘူးဆိုတာမဟုတ်ဘူး
ရှင်းနေဦးသိန်းတန်းဦးရဲ့ဆွေးနွေးချက်ကိုလက်မခံကြောင်းအဲ့ဒီဆွေးနွေးပွဲကိုတက်ရောက်တဲ့ဂလုံးနီဆရာတော်ဦးကဝီယာကမိတ်ပါတယ်
။ရှင်းနေဦးသိန်းတန်းဦးကတော့ဝီယာရှိတယ်လို့သူကပြောတာလေ။ငါတော့အရင်ပြောပြီးရှိဘူးလို့ညင်းဆိုထားတယ်ပေါ့။ဒါတော့သူကလည်းရှိတယ်လို့သူကပြောတာဟုတ်ဒီလိုဝီယာဆိုတာဘယ်ရည်ဘလို့ပေါ်ပေါက်လာတဲ့ဟာမှမသိပါဘူး။ဘင်္ဂါလီကနေရဝီယာဆိုပြီးတော့နာမည်တက်တာ။ငါတို့ကတော့လက်မခံဘူး။ဝီယာကိုလက်မခံရဝီယာလည်းမရှိဘူး။ဘင်္ဂါလီရဲ့ရှိတာဘင်းဒီလေးစားထဲမှာလည်းရင်လာဘူးလားကိုဖမ်းမိနေတာလေ။အားကြီးပဲခိုးဝင်လာကြတာလေ။ဒီနိုင်ငံသားမဟုတ်တော့ဒီလိုဒီနိုင်ငံသားပြစ်သတ်မှတ်ပြီးလို့လည်းမရဘူးလေ
။အဲ့ဒီဆွေးနွေးပွဲမှာရိုဟင်ဂျာပြဿနာအပြင်တိုင်းဒေသမျိုးနွယ်စုတွေအချင်းချင်းကြားဖြစ်ပေါ်နေတဲ့မကြည်လည်မှုတွေနဲ့ပတ်သက်ပြီးလည်းဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ဆက်ဆက်ပြီးတိုင်းဒေသမျိုးနွယ်စုအချင်းချင်းကြားစိတ်ဝမ်းကွဲအောင် Facebook လို့လူမှုရေးကွန်ရက်တွေသတင်းမီဒီယာတွေကတဆင့်အမုန်းတရားပြန့်ပွားစေမဲ့သတင်းဖြန့်ဝေမှုတွေရှိလာတယ်လို့ဆွေးနွေးပွဲတက်ရောက်လာသူတွေကထောက်ပြကြတာတွေရှိပါတယ်အဲ့ဒီလိုဖန်တီးလာတာမျိုးဟာမြန်မာနိုင်ငံရေးအတွက်စိုးရိမ်စရာကောင်းတယ်လို့ဆွေးနွေးပွဲတက်ရောက်နေတဲ့တရားလွှတ်တော်ရှေ့နေဦးအောင်သိန်းမိထီလာကပြောပါတယ်
အမှားပဲအေးတက်ပေါ်ရခိုင်တက်ပေါ်နော်ပမာနဲ့ရခိုင်နဲ့ဆိုတဲ့ပုံစံမျိုးလေးလေပြိပကလေးတွေအတိုက်ခိုက်လေးတွေ့တယ်နော်ကချင်နဲ့ကြတော့လေဖြစ်တဲ့ခါမှာကချင်နဲ့ပမာဆိုတဲ့တစ်ဖက်နဲ့တစ်ဖက်အတိုက်နော်ကိုကန်းကြော်လေကိုကန်းအုပ်စုနဲ့ဒီဘက်ကပမာအုပ်စုလေးတွေနဲ့ Facebook မှာအလုပ်လေးပေါ်နော်တယောက်တယောက်တိုက်ကြခိုက်ကြအလွန်ကြုံပြောရဆိုကြလေးတွေအဲ့ဒါလေးတွေကစိုးရင်ကြလဲကောင်းတယ်စိတ်မချမ်းရလဲကောင်းတယ်ဒါအလားလားမကောင်းဘူးပေါ့လीနော
်တိုင်းသားပေါင်းစုံနေထိုင်ရမြန်မာနိုင်ငံအနေနဲ့မြို့နယ်စုတစုနဲ့တစုကြားအမုန်းတရားဖြစ်စေမဲ့ပြောဆိုမှုတွေလှုံ့ဆော်မှုတွေမပြုတ်လောက်ဖို့အတွက်အစိုးရအနေနဲ့တင်းတင်းကြပ်ကြပ်တားမြစ်ဖို့လိုတယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်မြန်မာနိုင်ငံမှာမတူကွဲပြားမှုတွေရှိနေတာဟာအားနည်းချက်မဟုတ်ပဲအားကောင်းချက်သာဖြစ်ကြောင်းကိုကြကြပြန့်ပြန့်လက်ခံနိုင်ဖို့အတွက်အခုလိုဆွေးနွေးပွဲတွေကိုကျင်းပတာဖြစ်ပြီးအခြားတိုင်းနဲ့ပြည်နယ်တွေမှာလည်းဆက်လက်ဆောင်ရွက်သွားဖို့ရှိတယ်လို့အမေရိကန်မြန်မာချစ်ကြည်ရေးအသင်းကဦးမျိုးဝင်းကပြောပါတယ်
မြန်မာနိုင်ငံက diversity ကဖြစ်တယ် diversity ဆိုတာဟာအန်ဒီရတခုမဟုတ်ဘူး diversity ဆိုတာဟာကျွန်တော်တို့ရဲ့ strength အားသာချက်ဖြစ်ပါတယ်ဆိုတာနဲ့ပတ်သက်ပြီးတော့ကကျွန်တော်ဆက်ပြီးတော့မှဒီလိုတိုင်းတာနဲ့ပြန်ဆောင်ရွက်သွားမယ
်အမုံတရားပြန်ပွားမှုမရှိစေဖို့ရည်ရွယ်ပြုလုပ်တဲ့ဒီဆွေးနွေးပွဲကိုမိထီလာရခိုင်နဲ့မန္တလေးမြို့ကဒေသခံတွေအပြင်ဥပဒေပညာရှင်တွေဘာသာရေးကောင်းဆောင်တွေနဲ့လူခွင့်ရေးလှုပ်ရှားသူစုစုပေါင်း80နီးပါးလောက်တက်ရောက်နေကြတာဖြစ်ပါတယ်ရှင်